မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင် VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ9ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့သမ္မတ Trump ရဲ့ CIA ဖွဲ့ဥက္ကဋ္ဌဟောရွေးကောက်ပွဲဆိုင်ရာအချက်အလက်တွေကိုရုရှားတောက်လိုင်းရဲ့နေဆက်သူတူထံပြည့်ရတဲ့အကြောင်းတရားရုံးမတန်းတွေကဖော်ပြပါရယ်။ရခိုင်ပြည်နယ်ကအခြေအနေတွေပေါ်အလွန်မင်းစိုးရိမ်မှုပဲညောင်းတဲ့တိမာမှုတွေကိုငင်းငင်းနဲ့နီးနဲ့ဖြစ်ရှင်းမှုကုလသမဂ္ဂကတိုက်တွန်းလိုက်ပါရယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီကနေ့ညနေပိုင်းသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာမှာဆိုရင
် In the last 2 years, ICE officers made 266,000 arrests.
သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနယ်စပ်မှာတရိုင်းတိဆောက်ရေးနဲ့ပတ်သက်တဲ့မိန့်ခွန်းကိုအင်္ဂါနေ့ညကရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်လိုက်တာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒါ့အပြင်ရခိုင်ပြည်နယ်ဘူးတီတောင်ဒေသပတ်ဝန်းကျင်ကနေကြားဆောင်ရဲကင်းစခန်းလေးခုကိုရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA ကတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်နောက်ပိုင်းအခြေအနေအရရနဲ့ပတ်သက်တဲ့အထူးသတင်းဆောင်မကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပခဲ့တဲ့2016ခုနှစ်လပိုင်းလောက်တုန်းကသမ္မတလောင်းဒေါ်နယ်ထရမ့်ရဲ့မဲဆွယ်စီယုံရေးဖွဲ့ကိုဦးဆောင်ခဲ့သူပေါ်မနာဖော်ဟာစီယုံရေးဖွဲ့ရဲ့ရွေးကောက်ပွဲဆိုင်ရာချက်လက်တွေကိုရုရှားထောင်လိုင်းရေးတွေနဲ့နှိစက်သူတူထံပေးအပ်ခဲ့ကြောင်းမနေ့တော့တရားရုံးမှာတင်ပြတဲ့မှတ်တမ်းတွေမှာဖော်ပြပါရယ်သမ္မတရွေးကောက်ပွဲကာလအတွင်းထရမ့်ရဲ့စီယုံရေးဖွဲ့ဟာရုရှားနဲ့ပူးပေါင်းမှုတွေရှိကောင်းရှိနေကြောင်းစွပ်စွဲချက်တွေနဲ့ပတ်သက်တဲ့ချက်လက်တွေထပ်မံထွက်ပေါ်လာပေမဲ့အခုချိန်ထိအစိုးရရှိနေတဲ့ဘက်ကပူးပေါင်းကြံစည်မှုတွေနဲ့အရေးယူတာမျိုးတော့မရှိသေးပါဘူးချက်လက်တွေပြီးခဲ့တာနဲ့ပတ်သက်လို့စီယုံရေးဖွဲ့ဥက္ကဋ္ဌဟောင်းဟာလင်းလဲထွက်ဆိုခဲ့ကြောင်းလဲအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းရေးအဖွဲ့ကအစိုးရရှိနေတယ်ကပြောပါရယ်မနက်ဖော့ကတော့သူနဲ့စီးပွားပွဲတူဦးလက်ဖြင့်ရုရှားထောင်လိုင်းရေးတွေနဲ့အဆက်အသွယ်ရှိတယ်လို့အစိုးရရှိနေတယ်ကဆွဆွဲထားတဲ့ယူကရိန်းနိုင်ငံဘွားကွန်စတန်တင်ကီလမ်နစ်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုညှင်းဆန်ထားတာပါရွေးကောက်ပွဲကာလကဝယုံသုံးကားအခြေအနေတွေကြောင့်အသေးစိတ်တွေကိုမမှတ်မိတဲ့အကြောင်းလဲပြောဆိုထားပါတယ်အထူးစုံစမ်းစစ်ဆေးမှုမူလာနဲ့ဖွဲ့ကတော့2016သမရရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆွတ်ဖက်မှုတွေကိုစုံစမ်းစစ်ဆေးနေတာပါမနက်ဖော်ပေါ်ဆွဆွဲချက်အသစ်တွေအရသူပေးခဲ့တဲ့ချက်လက်တွေကြောင့်ရုရှားရဲ့ဂျာဝင်ဆွတ်ဖက်ဖို့ကြိုးပမ်းမှုတွေမှာအထောက်အကူဖြစ်ကောင်းဖြစ်နိုင်တယ်လို့ဆိုတဲ့ယူဆချက်တွေလည်းပုံမှန်အားကောင်းလာပါတယ်အမေရိကန်ထောက်လှမ်းရေးတိုင်ဝန်ကတော့ရုရှားကထရန့်ကိုရွေးကောက်ပွဲမှာအနိုင်ရစေခြင်းတဲ့သဘောထားမျိုးတိတိတသာတွေးခဲ့ရပြီးရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုနှောက်ယှက်ခဲ့တယ်လို့လည်းယုံကြည်ထားကြပါတယ်
2016ခုနှစ်ကနယူးယောက်မြို့ထရမ့်တာဝါမှာလုပ်တဲ့အစည်းအဝေးကိုအဲ့ဒီအချိန်ကထရမ့်ရဲ့မဲဆွယ်ရေးအဖွဲ့ဝင်တွေနဲ့အတူတက်ရောက်ခဲ့တဲ့ရုရှားရှင်နေနာတာလီယာဖာနစ်ကာယာကိုတရားရေးဆိုင်ရာနောက်ဆက်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။သူ့အမှုဟာထရမ့်မဲဆွယ်အဖွဲ့နဲ့ရုရှားတို့ပတ်သက်မှုရှိမရှိစုံစမ်းနေတဲ့အထူးစစ်ဆေးရေးမှုနဲ့ဆက်နွယ်မှုမရှိပေမဲ့သူနဲ့ရုရှားအစိုးရတို့ရဲ့ပတ်သက်မှုရှိနေတာကိုတော့မီးမောင်းထိုးပြလိုက်တာပါ။အင်္ဂါနေ့ကတရားရုံးဆွဲချက်ထဲမှာတော့ဗလီနက်စကာယာဟာပိုင်ဆိုင်မှုဆိုင်ရာဆွဲဆရန်အတူတူစာမှုကြမ်းရေးဆွဲဖို့အကြီးအကဲရုရှားအစိုးရရှိနေသူနဲ့2015ခုနှစ်မှာလေဝက်အလုပ်တွဲလုပ်ခဲ့တယ်လို့ဖော်ပြပါရတယ်။အဲ့ဒီနောက်မှာတော့ငွေမဲခွာချမှုနဲ့နယူးယောက်မြို့အစိုးရရှင်တွေစုံစမ်းစစ်ဆေးနေတဲ့ရုရှားကုမ္ပဏီအတွက်အမှုလိုက်ပေးရမှာအဲ့ဒီဆွေဆန်းအတုတွေကိုဗလန်နစ်ကာယာကအသုံးပြုခဲ့တယ်လို့တရားရုံးဆွဲချက်မှာဖော်ပြထားပါတယ်။ရုရှားမှာရှိနေမယ်လို့ယုံကြည်ရတဲ့ရုရှားရှင်တွေဗလန်နစ်ကာယာဟာပြစ်မှုထင်ရှားရင်တော့ထောင်ဒဏ်10နှစ်ထိကြာခံရနိုင်ပွဲရှိပါတယ်။အသက်43နှစ်ရှိပြီဖြစ်တဲ့သူဟာ2016 Trump တာဝါမှာကျွမ်းလာတော့ကပြုလုပ်တဲ့အစည်းအဝေးမှာ Trump မဲဆွယ်အဖွဲ့တာဝန်ခံ Paul Manafort, သမ္မတ Trump မြတ်သား Donald Trump Jr. နဲ့သမက် Jared Kushner နဲ့အတူလျှို့ဝှက်တက်ရောက်တာကိုတွေ့ခဲ့ရပြီးတဲ့နောက် 2019 ခုနှစ်မှာသူ့ကိုလူသိများလာတာဖြစ်ပါတယ်
။ American နဲ့ဆက်လူညွေးရေးအတွက်ကြိုးပမ်းမှုတွေကိုအားပေးတဲ့အကြောင်းသမ္မတ Donald Trump နဲ့တိုက်ခိုက်ဒီမိုကရက်ပါတီက Congress တို့ခေါင်းဆောင်တွေမနေ့တုန်းကအသေးစိတ်ပြောကြားလိုက်ကြပေမဲ့အသုံးစိတ်နဲ့လူညွေးရေးအစီအစဉ်တွေမှာတော့သဘောထားကွဲပြားနေကြဆဲဖြစ်ပါတယ်။နေဇလုံညွေးအတွက်သဘောထားကွဲနေတဲ့အတွက်အစိုးရလုပ်ငန်း၄ပုံ၃ပုံလောက်ကလည်းဒီဇင်ဘာလ22ရက်နေ့ကလေးကရက်ဆိုင်ထားရတာပါ။သမ္မတထရန့်ကတော့နေဇလုံညွေးနဲ့အစိုးရလုပ်ငန်းတွေရက်ဆိုင်ထားတာအဆုံးသတ်ဖို့ဒီမိုကရက်တွေပုံမှန်သာမူတည်နေတဲ့အကြောင်းအင်ဗီရောကနေနိုင်ငံတော်ပြောကြားတဲ့မင်းကမှပြောဆိုထားပါတယ်။ပြင်းပြင်းဆန်ဆန်ဆွေးနွေးညှိနှိုင်းပြီးဖြည့်ရှင်းနိုင်ကြောင်းနဲ့လွှတ်တော်ခေါင်းဆောင်တွေကိုလည်းဆွေးနွေးဖို့ဒီနေ့ထပ်မံဖိတ်ကြားထားပါတယ်။သမ္မတရဲ့မိန့်ခွန်းကိုတုံ့ပြန်ခဲ့ကြတဲ့ဒီမိုကရက်ပါတီအောက်လွှတ်တော်လူများစုခေါင်းဆောင်နန်စီ ပီလိုစီနဲ့ထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာတို့ကတော့အစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်မှုနဲ့နေဆက်လူညွေးအတွက်ကွန်ဂရက်စ်လွှတ်တော်ကအတည်ပြုထားတဲ့ဥပဒေမူကြမ်းတွေရှိနေတာကိုထောက်ပြခဲ့ကြတာပါ။မ မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတတိုင်းကာဖို့အသုံးစရ 5.9 ဘီလီယံတောင်းခံထားတာကိုသမ္မတဘက်ကအလျှော်မပေးတဲ့အတွက်အစိုးရလုပ်ငန်းတွေဆက်လက်ရပ်ဆိုင်ထားရတာဖြစ်တဲ့အကြောင်းနဲ့တတိုင်းကာမဲ့အစီအစဉ်ဟာကုန်ကျစရိတ်များပြီးထိရောက်မှုရှိတဲ့အစီအစဉ်တစ်ခုဖြစ်နေလဲပြောဆိုခဲ့ကြပါတယ်။သမ္မတကတော့နိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာသူတွေနဲ့မွေးရစေဝါတွေကြောင့်အမေရိကန်နိုင်ငံသားတွေအန္တရာယ်ကြုံနေရတဲ့အကြောင်းပြောဆိုထားပြီးနေဆက်လုံခြုံရေးအတွက်သူ့အစီအစဉ်ကိုထောက်ခံဖို့တောင်းဆိုခဲ့တာပါ။ကျင်းနေရတိုင်းပြည်မှာအချက်တဲကျင်းရတဲ့အဆင့်ကိုရောက်နေပြီလို့လည်းသမ္မတကမင်းငုံးမှာပြောဆိုသွားပါတယ်
။တရုတ်နိုင်ငံကနေရတာတွားရောက်ပြီးတော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ရဲ့ခီစဉ်အဆုံးသတ်လိုက်ပါပြီ။ပီကျင်းမြို့ကနေဒီကနေ့နေ့လယ်ပိုင်းကထွက်လာပြီးတော့အရှိမြောက်နယ်စပ်ဖက်ကိုဥတီခုံမုံလာတဲ့ကောင်ဆောင်ကင်ရဲ့အထူးရထားဟာမြောက်ကိုရီးယားနိုင်ငံတဲ့ကိုကြာတာပတင်းနဲ့မနေ့ပိုင်းမှာဝင်မှာပါ။တန်တမာရေးအရာရောစီးပွားရေးအရာပါမြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုကင်ဂျွန်အွန်တွားရောက်တာတနင်္လာပြည့်ခင်စုစုပေါင်း၄ကြိမ်ရှိပါပြီ။မြောက်ကိုရီးယားကောင်ဆောင်ကင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံဖို့ဖြစ်နိုင်ခြေရှိနေချိန်မှာပဲဒီကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နဲ့တိုင်ပင်ညီနေတာဖြစ်မယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ပေါ်နေပါတယ်။တရုတ်ခီးစဉ်နောက်ဆုံးနေ့မှာတော့ပီကျင်းမြို့ပြင်ကစီးပွားရေးဆောင်မှရှိတဲ့စေဝါထုတ်လုပ်ရေးစည်းရုံးတစ်ခုကိုခေါင်းဆောင်ကင်တို့ရောက်ကြည့်ရှုခဲ့တယ်လို့တရုတ်နိုင်ငံကနေပြန်ထွက်မလာခင်တမရရှိနဲ့နေ့လယ်စာအတူစားခဲ့တယ်လို့တောင်ကိုရီးယားအစိုးရပိုင်းယွန်းဟာသတင်းဌာနကဖော်ပြပါရယ်။ခင်နဲ့အတူဇနီးစင်ရီဆောင်ဂျူလယ်လိုက်ပါသွားပါရယ်ဒီခီးစဉ်နဲ့ပတ်သက်လို့တရုတ်ဘက်ကရောမြောက်ကိုရီးယားဘက်ကပါအသေးစိတ်သတင်းထုတ်ပြန်တာမျိုးတော့မရှိပါဘူး။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လက်နက်ကန်ပြပတ်တွေကြုံရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေအပေါ်အလွန်အမင်းစိုးရိမ်ပူပန်တဲ့အကြောင်းနဲ့တင်းမာမှုတွေကိုငြင်းချမ်းတဲ့နည်းလမ်းနဲ့ဖြေရှင်းသွားဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်
From Myanmar, the acting resident humanitarian resident coordinator and humanitarian coordinator for Myanmar, Knut Otsby, is deeply concerned about the situation in northern and central Rakhine state.
မြန်မာလူမျိုးတပ်ဖွဲ့နဲ့အေရခိုင်လက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ခမန်းကျေလူပေါင်း 4,500 လောက်ထွက်ပြေးတိမ်းရှောင်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းကအခြေအနေပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ဖြင့်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးလည်းဖြစ်တဲ့ကနုအော်စပီအနေနဲ့အလွန်အမင်းစိုးရိမ်ပူပန်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တာကိုနယူးယောက်ကုလသမဂ္ဂရင်ချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူချာရက်ရှာပြောဆိုခဲ့တာပါဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့တုန်းကဘူးစီတော်မြို့နယ်မှာရှိတဲ့ရဲကင်းစကန်၄ခုကိုအေလနဲ့ကင်ဖွဲ့ကစင်းနေတက်ခဲ့ရကရက်တပ်ဖွဲ့ဝင်73တည်ဆုံခဲ့ရပါတယ်။ကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ကတော့တက်ခိုက်မှုတရင်အတွက်တုံလုံးမိသလိုထိခိုက်တည်ဆုံမှုတွေပေါ်စိတ်မကောင်းဖြစ်ရကြောင်းနဲ့တည်ဆုံသူရက်တပ်ဖွဲ့ဝင်တွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အရတားတွေအားလုံးကိုအကာအကွယ်ပေးဖို့နဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာနဲ့လူခွင့်ရေးဥပဒေတွေနဲ့အညီတာဝန်ယူကြဖို့လည်းပြောကြားခဲ့ပါတယ်။မြန်မာစိုးရတောင်းရှိသူတွေကတော့တက်ခတ်မှုတွေကြုံခဲ့ရပြီးတော့ဒီစားရင်းမှာလွန်ကျွေးရင်အရာတုံမြင့်မှုနဲ့လိုအပ်ရင်လေကြောင်းအကူအညီသုံးဖို့လည်းညွှန်ကြားခဲ့တာပါကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ကတော့လက်ရှိအခြေအနေကိုငြင်းချမ်းတဲ့နည်းလမ်းနဲ့ဖြေရှင်းနိုင်အောင်သက်ဆိုင်သူတွေအားလုံးအချိန်မြင့်ကြိုးပမ်းသွားကြဖို့နဲ့သွေးထွက်တန်ရုံပရိပခတ်တွေကြောင့်ထိခိုက်ခဲ့ရသူတွေအားလုံးအတွက်လူသားချင်းစာနာမှုအကူအညီတွေရရှိစေဖို့လည်းတိုက်တွန်းပြောဆိုထားပါတယ
်။ဩစတြေးလျနိုင်ငံမြို့တော်ကင်ဘရာနဲ့နိုင်ငံတောင်ပိုင်းကမဲလ်ဘုန်းမြို့မှာရှိတဲ့နိုင်ငံသားတန်ရုံတွေနဲ့ကောင်စီဝင်ရုံတွေစီရောက်လာတဲ့တန်တရားဖြစ်စရာအထုပ်အတော်များများကိုဩစတြေးလျတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပါတယ်။မဲလ်ဘုန်းအခြေစိုက်အမေရိကန်၊ဗြိတိန်၊ဆွစ်ဇာလန်၊ပါကစ္စတန်နဲ့အီဂျစ်တန်ရုံတွေစီကိုတန်တရားဖြစ်စရာအထုပ်အတော်များများရောက်လာတယ်လို့သတင်းတွေမှာဖော်ပြပါတယ်။အမေရိကန်နဲ့ဗြိတိန်ကောင်စီဝင်ရုံတန်အရာရှိတွေကလည်းအထုပ်တွေလက်ခံရရှိကြောင်းသိချအတည်ပြုခဲ့ကြပါတယ်။မဲလ်ဘုန်းမြို့ရှိရာဗစ်တိုးရီယာပြည်နယ်ကအရေးပေါ်အခြေအနေတုံ့ပြန်ဆောင်ရွက်ရေးဌာနကလည်းဂျာမနီ၊အိန္ဒိယ၊အီတလီနဲ့စပိန်ကောင်စီဝင်ရုံတွေနဲ့မဲလ်ဘုန်းမြို့တစ်ဝိုက်အန္တရာယ်ဖြစ်ပွဲပစ္စည်းထုတ်10ခုနဲ့တွေ့ခဲ့တယ်လို့ပြောပါတယ်။ပစ္စည်းထုတ်တွေ့ခဲ့တဲ့အိန္ဒိယကောင်စီဝင်ရုံအနီးကိုတော့အရေးပေါ်အဖွဲ့ကိုချက်ချင်းစီလုပ်ခဲ့တာပါ။ကင်မရာမြို့တွေကဘယ်တန်ရုံတွေပြစ်မှတ်ထားခံရတယ်လဲဆိုတာကိုတော့အာဏာပိုင်တွေကမပြောပါဘူး။စစ်ဆေးပြီးတဲ့အထုပ်တွေကတော့အန္တရာယ်မရှိဘူးလို့ယုံကြည်ရတယ်လို့ဆိုပါတယ်။ဒီဖြစ်ရပ်ကိုဆက်လက်စစ်ဆေးနေတယ်လို့လည်းဩစတြေးလျအာဏာပိုင်တွေကပြောပါတယ်။
အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေချောချောမောမောရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုခဲ့တဲ့အတွက်အကောင့်မြင်မျှော်လင့်ချက်တွေနဲ့တူနှစ်နိုင်ငံဆက်ဆံညှိနှိုင်းသူတွေရဲ့တောရကြားဆွေးနွေးမှုတွေလည်းဒီနေ့မှအဆုံးသတ်ခဲ့ပါတယ်။ဆွေးနွေးမှုတွေနဲ့ပတ်သက်တဲ့အသေးစိတ်တွေကိုထုတ်ပြန်တာမျိုးမရှိခဲ့ပေမဲ့မူလကနှစ်ရကြာဆွေးနွေးပွဲကို၃ရက်အထိဆက်လက်ဆွေးနွေးခဲ့တဲ့တဲ့တွေကြောင့်အာရှကအစုအစည်းရဲ့ရှယ်ယာဈေးတွေလည်းဈေးတက်သွားခဲ့ကြတာပါ။ ဟောင်ကောင်ဈေးကွက်မှာ stock ဈေးတွေ 1.1% ခန့်မြင့်တက်ပြီးဈေးပိတ်သွားခဲ့တယ်လို့တိုကျိုဈေးကွက်မှာလည်း 1.1% ခန့်တက်ပြီးတော့ဈေးပိတ်ခဲ့တာပါဆွေးနွေးမှုတွေအဆုံးသတ်ပြီးဖြစ်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လူကန်းကကြေညာခဲ့ပေမဲ့လည်းဆွေးနွေးမှုအသေးစိတ်နဲ့ကြေညာချက်တွေထုတ်ပြန်မှုမရှိတဲ့အကြောင်းလည်းပြောဆိုသွားခဲ့တာပါနိုင်ငံခြားအပြန်အလှန်သွင်းကုန်ငွေတွေတိုးမြင့်နေတာတွေကိုရပ်ပေါင်း90ကျားဆိုင်းငံ့ထားပြီးကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေကိုဆွေးနွေးညှိနှိုင်းသွားဖို့အမေရိကန်သမ္မတထရန့်နဲ့တရုတ်သမ္မတရှီချင်းပင်တို့ပြီးခဲ့တဲ့ဒီဇင်ဘာလတရနေ့ကသဘောတူခဲ့ကြပြီးနောက်ပထမဆုံးအကြိမ်ဖြစ်တဲ့နှစ်ဖက်တာဝန်ရှိသူတွေပေကျင်းမြို့တော်မှာတွေ့ဆုံတာလည်းဖြစ်ပါတယ်သမ္မတထရန့်ကတော့ဆွေးနွေးညှိနှိုင်းမှုတွေချက်ချောမောရှိတဲ့အကြောင်းမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါပေကျင်းမြို့တော်ကဆွေးနွေးမှုတွေအတွက်အမေရိကန်ကိုယ်စားလှယ်ဖွဲ့ကတော့အမေရိကန်ကုန်သွယ်ရေးဒုတိယကူထူးကိုယ်စားလှယ်ဂျက်ဖရီကာရရှ်ကဦးဆောင်ပြီးစိုက်ပျိုးရေးစွမ်းရင်ကုသရေးဝန်ကြီးဘန်နာယင်းနဲ့နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေလည်းလိုက်ပါသွားခဲ့ကြတာဖြစ်ပါတယ်
။ထိုင်းနိုင်ငံကြီးထွက်ပြေးလာတဲ့အသက်18နှစ်အရွယ်ဆော်ဒီအမျိုးသမီးကိုဒုက္ခသည်အဖြစ်ကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကအသိအမှတ်ပြုလိုက်တယ်လို့ဩစတြေးလျနိုင်ငံမှာခလုံးခွင့်ပေးဖို့လည်းတိုက်တွန်းလိုက်ပါတယ်။ UNHCR ကမြစ်တာရက်ခံထားတဲ့အတိုင်းဒုက္ခသည်ရာဟက်မိုဟာမက်အယ်ကနွန်ကိုခလုံးခွင့်ပေးဖို့စဉ်းစားမယ်လို့ဩစတြေးလျပြည်ထရေးဝန်ကြီးဌာနကပြောပါတယ်။မိသားစုနဲ့အတူအပန်းဖြေခီးထွက်လာထွက်တဲ့နေရာကူဝိတ်နိုင်ငံကနေထွက်ပြေးလာတဲ့ El Canon ဟာပြီးခဲ့တဲ့စနေနေ့နောက်ပိုင်းကဘန်ကောက်မြို့ကိုရောက်ရှိလာတာပါ။သူမိသားစုစီပြန်သွားရင်အသက်ခံရနိုင်တယ်လို့လည်းသူကပြောပါတယ်။ El Canon ကိုထိုင်းနိုင်ငံနဲ့ဝင်ခွင့်မပေးခဲ့တဲ့အတွက်စုဝနဘူမိလေးစိတ်ဟိုတယ်ခန်းမှာအပြင်လူတွေမဝင်နိုင်အောင်အတားအဆီးတွေလုပ်ပြီးတော့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံခွင့်ပေးဖို့ Twitter လူမှုကွန်ရက်ပေါ်ကနေသူကတောင်းဆိုခဲ့တာပါ။အဲ့ဒီဖြစ်ရပေါ်ကဘာကလည်းအာယုံဆိုင်လာကြတဲ့အတွက်သူ့ကို Sorry Arabia စီပြန်မို့ဖို့ဆိုတဲ့ကနဦးစီစဉ်ကိုထိုင်းတာဝန်ရှိသူတွေပယ်ဖျက်ခဲ့တာဖြစ်ပါတယ်။
ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုဒိုင်ရိုက်ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီသမ္မတဒေါ်လန်ထရမ့်ကအမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနယ်စပ်မှာတရိုင်းတိဆောက်ရေးနဲ့ပတ်သက်တဲ့မိန့်ခွန်းကိုအင်္ဂါနေ့ညကရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်လိုက်ပါတယ်။သူတောင်းဆိုနေတဲ့တရိုင်းတိဆောက်ရေးရန်ပုံငွေခွဲဝေချထားရေးနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနဲ့ညှိနှိုင်းလို့မရပဲအစိုးရဌာနတချို့ပိတ်ထားရတဲ့အတွက်လဲစိုးရိမ်နေအကြောင်းပြောဆိုလိုက်ပါတယ်။ဒီမိုကရက်မတ်တွေကတော့သမရအနေနဲ့အမေရိကန်ပြည်သူတွေကိုတစားကန်လုပ်နေတာတွေကိုရက်တန်းကရက်ပြီးအစိုးရရုံးတွေပြန်ဖွင့်ဖို့တိုက်တွန်းရင်းတုံ့ပြန်လိုက်ပါတယ်။ VOA ရဲ့အင်ဖြူတော်သတင်းတောက် Pasty Vida Kusara သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာပါရှင်
။ကောင်းပါပြီရှင်။အမေရိကန်အစိုးရလုပ်ငန်းတချို့ရက်ဆိုင်ရတဲ့အဓိကအကြောင်းရင်းဖြစ်တဲ့ဒတိုင်းတိဆောက်ရေးရန်ပုံငွေနဲ့ပတ်သက်ပြီးသမရနဲ့ဒီမိုကရက်အမတ်တွေအကြားအခြေအတင်ဖြစ်ရတာကြောင့်သမ္မတထရမ့်ကအမေရိကန်တောင်ပိုင်းနယ်စပ်မှာတရိုင်းဆောင်လူရေးရန်ပုံငွေအပါအဝင်နယ်စပ်လုံခြုံရေးတိုးမြင့်ဖို့လိုအပ်တယ်လို့အခုလိုပြောဆိုလိုက်ပါတယ်
။ In the last 2 years, ICE officers made 266,000 arrests of aliens.
ပြီးခဲ့တဲ့နှစ်နှစ်အတွင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေကရုံးရင်းဆန်ခတ်ဖြစ်အောင်လုပ်တဲ့သူ3,000၊လိင်ပိုင်းဆိုင်ရာပြစ်မှုကျူးလွန်သူ3,000နဲ့အကြမ်းဖက်လူသတ်သူ4,000အပါအဝင်ပြစ်မှုမှတ်တမ်းရှိတဲ့နိုင်ငံသား26,600ကိုဖမ်းဆီးခဲ့ပါတယ်
။နေဆက်ဒေသမှာလူလူချင်းစာနာထောက်ထားမှုနဲ့အမျိုးသားလူကြုံရေးအတွက်အကြက်တဲတွေတွေ့နေရတယ်ဆိုတာကိုသမ္မတထရမ့်ကမိမောင်းထုတ်ပြပြီးဒီမိုကရက်တွေကဒီပြည်ထနာအဖြေရှာဖို့ညှဉ်းဆန်နေကြတယ်လို့ဆွတ်ဆွဲလိုက်ပါတယ်
။ The federal government remains shut down for one reason and one reason.
ဒီအောင်စုအစိုးရရုံးတွေဆက်ပြီးပိတ်ထားတဲ့အကြောင်းရင်းတစ်ချက်ရှိပါတယ်။အကြောင်းရင်းကတစ်ချက်သေးပါ။ဒီမိုကရက်တွေကနေဆက်လုံခြုံရေးအတွက်ရန်ပုံငွေမပေးလို့ပဲဖြစ်ပါတယ်
။သမ္မတထရမ့်မင်ကွန်းပြောပြီးပြီးချင်းမှာပဲအထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အမတ်ချက်ရှူမာကအခုလိုတုံ့ပြန်လိုက်ပါတယ်
။ We don't govern by temper tantrum. No president should pound the table and demand he gets his way.
ကျွန်တော်တို့အနေနဲ့ဒေါသစိတ်နဲ့ဝုန်းနိုင်ကျဲအုပ်ချုပ်လို့မရပါဘူး။ဘယ်သမ္မတကမှသူတောင်းဆိုတာတွေမရလို့ရှိရင်အစိုးရရုံးတွေပိတ်ပစ်မယ်လို့စပွဲကိုလက်နဲ့ထုပြီးတော့မပြောသင့်ပါဘူး။တန်းနဲ့ချီတဲ့အမေရိကန်တွေကိုအပေါင်းပစ္စည်းလိုသဘောထားပြီးတော့နစ်နာအောင်မလုပ်သင့်ပါဘူး
။အောက်လွှတ်တော်ကနေအစိုးရရုံးတွေပြန်ဖွင့်နိုင်ရေးဥပဒေကြမ်းကိုအတီးပြုတ်ခဲ့ပေးမယ်လို့သမ္မတကလက်မှတ်မထိုးဘဲပယ်ချခဲ့တာနဲ့ပတ်သက်ပြီးအောက်လွှတ်တော်ဥက္ကဋ္ဌနင်စီပလိုစီကအခုလိုပြောပါတယ်
။ Over his obsession with forcing American taxpayers to waste billions of dollars on an expensive
ဒါရင်းဆောက်ဖို့အတွက်မက္ကဆီကိုနိုင်ငံကပေးလိမ့်မယ်ဆိုတာကိုသူကတိပေးထားပြီးသားပါ။အခုတော့သူဆွဲလန်းနေတဲ့ဒါရင်းဆောက်လုပ်ရေးက တံပိုးကြီးသလိုထိရောက်မှုမရှိဘဲအမေရိကန်အခွန်အမ်းတွေရဲ့သန်းနဲ့ချီတဲ့ဒေါ်လာတွေအလဟတဖြုန်းနှီးပစ်ဖို့ဖိအားပေးနေတာဖြစ်ပါတယ်
။ဒီမိုကရက်တွေကနေဆက်လုံခြုံရေးအတွက်ရန်ပုံငွေ 1.3 ဘီလီယံဒေါ်လာလိုလိုလားလားခွဲဝေချထားဖို့သဘောတူခဲ့ပေမယ့်သမ္မတထရမ့်ကတော့တတိုင်းတိဆောက်ဖို့9.9 ဘီလီယံဒေါ်လာလိုအပ်တယ်လို့တောင်းဆိုနေတာဖြစ်ပါတယ်။
At the request of Democrats, it will be a steel barrier rather than
Democrat ရဲ့မြင့်တာရက်ခံချက်အရာဆိုရင်တော့ကွန်ကရစ်အင်္ဂရေတတိုင်းအစားတမ္မနီအကာအရံပဲစောက်လို့ရမှာပ
ါ Democrat တွေကတမ္မနီခြံစည်းကိုစောက်လို့ဖို့သမ္မတကိုတောင်းဆိုထားတာမဟုတ်ဘူးလို့ညင်းဆိုကြပေမယ့်နေဆက်လုံခြုံရေးအတွက်တော့သူတို့ပံ့ပိုးမယ်လို့ပြောထားပါတယ်နှစ်ဖက်အခြေတင်ဖြစ်နေတဲ့အပေါ် George Washington တက္ကသိုလ်ရဲ့ပါမောက္ခ Stephen Billet ကအခုလိုသုံးသပ်ပါတယ
် IfIn fact, a compromise emerges, it will be over a change in some of the rhetoric.
တကယ်လို့အပေးယူလုံနိုင်ကြမယ်ဆိုရင်တော့လေလုံးထွားပြောနေတဲ့တချို့ပြောင်းသွားနိုင်ပါတယ်။ကဲကျွန်တော်တို့တတိုင်းနဲ့ပတ်သက်ပြီးဆက်မပြောကြတော့ဘဲတခြားနည်းတစ်ခုအနေနဲ့နေဆက်လုံခြုံရေးအကြောင်းပဲစပြီးပြောအောင်ဆိုပြီးနှစ်ဖက်ညှိတင်ပါတယ
်။အကဲခတ်ဝေဖန်သူတွေကတော့သမရအနေနဲ့လွှတ်တော်ရဲ့အတီးပြုချက်မယူဘဲတတိုင်းဆောက်လုပ်ရေးအတွက်အမျိုးသားအရေးပေါ်အခြေအနေကြီးညာပြီးစ조사နိုင်တယ်လို့သုံးသပ်ခဲ့ကြပြီးမြင်သမရထရမ့်ကအရေးပေါ်အခြေအနေတော့မကြီးညာခဲ့ပါဘူးသမရထရမ့်ကဒီမိုကရက်လွှတ်တော်အမတ်တွေနဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာဆက်ပြီးစေစံညှိနှိုင်းအောင်မယ်လို့ပြောပါတယ်ရှင
်ဒေါက်ကင်ဆိုးဝင်းပါရှင်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာအထူးသတင်းဆောင်ပါတပုတ်ကိုနှာစင်ရပါမယ်ရခိုင်ပြည်နယ်ဘူးသီးရောင်ဒေသပတ်ဝန်းကျင်ကနေကြားဆောင်ရဲကင်းစခန်းလေးခုကိုရခိုင်လူမျိုးစုလက်နက်ကင်အဖွဲ့အေကတိုက်ခိုက်ခဲ့တဲ့အခြေအနေအရရတိုက်ခိုက်ခံရသူတွေကိုယ်တိုင်နဲ့ဒေသခံတွေရဲ့အမြင်တွေတာဝန်ရှိသူတွေရဲ့တုံ့ပြန်ချက်ဒီဖြစ်ရဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့အခြေအနေတွေရခိုင်ပြည်မှာစီရေးပဋိပက္ခပို့ပြီးကြီးထွားမလာရေးအကြံပြုချက်စရာတွေကိုပြီးခဲ့တဲ့ရက်ပိုင်းကအဲ့ဒီဒေသကိုကိုယ်တိုင်သွားပြီးသတင်းရယူခဲ့တဲ့ကိုကျော်ကျော်သိန်းကအထူးသတင်းဆောင်ပါဖြစ်စူးစီးတင်ဆက်ပေးထားပါတယ်ရှင်
ဇန်နဝါရီလ4ရက်82နှစ်မြောက်လွတ်လပ်ရေးနေ့မနေ့စောစောမှာရခိုင်တပ်မတော် AA အဖွဲ့ကလူသူလက်နက်အင်အားအလုံးအရင်းနဲ့တိုက်ခိုက်တာခံခဲ့ရတဲ့ရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်အတွင်းကနေကြားဆောင်ရဲကင်းစခန်း၄ခုထဲမှာခထီးလကင်းစခန်းနဲ့အပါအဝင်မှာအဲ့ဒီစခန်းကိုဇန်နဝါရီလ9ရက်နေ့မှာ VOA နဲ့သတင်းဌာနတို့သွားရောက်ခွင့်ရခဲ့ပြီးစခန်းတာဝန်ခံဒူရဲဦးတင့်နိုင်ထွန်းနဲ့တွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်ဒီစခန်းမှာသူတာဝန်ကြတာ9လကျော်ပဲရှိသေးပြီးဒီလောက်အထိကြီးမားတဲ့တိုက်ပွဲမျိုးနဲ့အရင်ကမကြုံဘူးဘူးလို့ပြောပါတယ
်ကျွန်တော်တို့ဘော်နည်းနည်းလေးရိုင်းဆိုင်တယ်လို့ထင်ပါတယ်ကျွန်တော်တို့ကသူတို့လုံခြုံရေးလူမျိုးလုံခြုံရေးတို့ကျွန်တော်တို့ကဒီမှာလာနေနေတဲ့ကိစ္စကိုသူတို့ကကျွန်တော်တို့ဘော်အဲ့လိုကြီးလောက်တာကတစ်ဖက်ဆောင်နေကြီးဆန်လုံးပါ
တိုက်ပွဲအတွင်းခတိလစကန်တပ်ဖွဲ့ဝင်2ဦးကြဆုံး3ဦးဒဏ်ရာရပြီးတော့ဒဏ်ရာရသူတွေဟာလက်ရှိမောင်းတော်စေယုံမှာတယောက်ကုသမှုခံယူနေပြီးမစိုးရိမ်ရဘူးလို့သိရတဲ့အကြောင်းစကန်တာဝန်ခံကပြောပါတယ်တရင်မီဒီယာတွေတွားခွင့်ရခဲ့တဲ့နောက်စကန်တစ်ခုကတော့ဂုတ်ပိကင်းစကန်ပါအဲ့ဒီစကန်ရဲ့တာဝန်ခံဒူရဲဦးအောင်ကျော်မင်းကလည်းဒီစကန်ဟာအနီးနားကရခိုင်လူမျိုးကြီးရွာတွေကိုအာစာအကြမ်းဖက်အဖွဲ့ရန်ကနေလုံခြုံရေးအကာအကွယ်ပေးဖို့လာနေကြတာဖြစ်ပြီးအခုလို AA အဖွဲ့ကတိုက်ခိုက်လိမ့်မယ်လို့ထင်မှထားတဲ့အကြောင်းပြောပါတယ
်အဲ့ကလာစုကလာဘီကိုကာကွယ်နေတဲ့အချိန်မှာဒါမျိုးကိုတိုင်းတိုင်းချင်းအဲ့လိုမလုပ်ဘူး
ကိုဘီကင်းစကန်မှာတော့ကြာဆုံးတာမရှိဘဲတပ်ဖွဲ့ဝင်3ဦးတရားရတယ်လို့စကန်တာဝန်ခံကပြောပါတယ်။ကတိလကင်းစကန်ကို AA အဖွဲ့ဝင်တိုက်တဲ့မနက်ခင်းကရွာထဲမှာရှိနေတဲ့ရွာခံတွေထဲတဦးအပါဝင်ဖြစ်သူအသက်52နှစ်အရွယ်ဦးအောင်သိန်းညွန့်ဟာတရင်နောက်တွေစကန်ဘော်ကပြန်ဆင်းလာတဲ့အချိန်စကားပြောဆိုခြင်းနဲ့ရေးလက္ခဏာပြပြီးသူ့အိမ်ဝင်တဲ့ကိုခဏဝင်လာဖို့ဖိတ်ခေါ်ပါတယ
်။ဒီမှာသူတို့လာတဲ့အခါကကျွန်တော်တို့ရွာသားအဲ့တွင်းဝဲလေဒီစကန်ဝင်ဝင်ပိုက်တယ်ဒီမှာဒီဟုတ်ကဲ့ပေါ်ကလီယနာချဘုံချတဲ့အင်းမင်းလုံးတွေဒီမှာ၃လုံးပေါ်နေတယ်ဆို
တော့ဆိုင်ပြည်ကရော်တွေကနေစကန်ကိုပြစ်တယ်ဆိုတော့ဟုတ်ပြ
ီလားရော်တွေကတော့ကျွန်တော်တို့မသိဘူးအကုန်လုံးဟိုဘောက်ပြန်ဟိုမှာပြေရောဇာတိရောမှာအိတ်တော့တယ်လေ
ဒီဒေသမှာနှစ်ပေါင်း20ကျော်ကြာဒေကင်းလုံးဆောင်စွာနေထိုင်လာခဲ့ကြတဲ့ဥအောင်ဒေညွန့်တို့လိုဒေသခံတွေအခုလိုဖြစ်ပျက်မျိုးကြောင့်သူတို့ရဲ့ဘေးကင်းလုံခြုံမှုအပေါ်ဘယ်လိုခံစားချက်ရှိလာကြပါပြီလဲ
အခုတော့မလုံခြုံတော့ဘူးအခုတော့နေနေသူရင်ကောင်းကောင်းနေရတယ်လေ။နောက်ဖြစ်လာမလား။မဖြစ်ဘူးလား။ဒီလိုဒီလိုတော့တော်တော်လေးမတော်ရဘူးလေ။ဟိုကကျွန်တော်တို့မှတိုက်ခတ်ဝတ်ခတ်စားတယ်လေ။တော်တော်မလာရရင်ဖတ်ဖြစ်ရှိတယ်ကျွန်တော်မှ။
ဒီနေကြားဆောင်ရေကင်းစကန်တွေဟာတမတော်နဲ့ပူပေါင်းပြီးလူညုံရေးတာဝန်တွေကိုထမ်းဆောင်နေတာဖြစ်တယ်လို့အမှတ်၁နေကြားဆောင်ရဲကုတ်ကဲမှုအဖွဲ့မှုယုံအဖွဲ့မှုရဲမှုချုပ်မြင့်တို့ကမောင်းနှောခိုင်အုပ်ချုပ်ရေးမှုယုံအစည်းအဝေးခမ်းမမှာတရင်တော့တွေကိုရှင်းလင်းပြောဆိုပါတယ်အခု AA အဖွဲ့ရဲ့တိုက်ခိုက်မှုကို နောက်ကျောဓာတ်နဲ့ထူတဲ့လူရဲ့အဖြစ်သုံးသက်ယူဆတယ်ဆိုတာကိုလည်းရဲမှုချုပ်မြင့်တူးကထပ်ပြီးပြောပါတယ်။ AA အဖွဲ့မှာအင်အားအလုံးရင်းရှိတယ်ဆိုတာသိထားတယ်လို့ရဲမှုချုပ်မြင့်တူးကပြောပါတယ်။ဒီတော့အခုလိုတိုက်ခိုက်မှုမျိုးနဲ့ကြုံရနိုင်တယ်ဆိုတဲ့မျှော်လင့်ချက်မျိုးများရှိထားပါသလား။
မျောလိုက်ထားပါတယ်မျောလိုက်ထားပါတယ်မျောလိုက်တာကအင်းကအဲ့လောက်တော့ဟိုအင်းကအလုံးရင်းရှိတယ်ဆိုတဲ့သတင်းကိုကျွန်တော်ရတယ်မျောလိုက်ထားပါတယ်ဆက်စစ်တယ်ကျွန်တော်ပြင်ဆင်ထားတဲ့အတိအကျစောင့်တော့လည်းပဲဒီကကုနာဆင်းမြင်ခဲ့တဲ့ဓမ္မဆက်တွေခက်ခဲတွေဒါလေးတွေကြောင့်ကျွန်တော်ရစစ်ကူပစ်ကူပေါ့နော်ဆင်းမြင်ပစ်ကူစစ်ကူပစ်ကူကျွန်တော်ပျော်ရှားစစ်ကြောင်းနေရှင်တာမလို့စစ်ကြောင်းရှိတယ်ကျွန်တော်ရင်ကြသောအမြင့်တက်ပွဲပျော်ရှားစစ်ကြောင်းရှိဒီဟာရဓမ္မဆက်တွေအချိန်ကြောင်းအနည်းရောက်တော့ရောက်တယ်တော့လေဆိုချင်းနည်းနည်းလေးပေါ့နော်ဟိုဟို Facebook ပေါ့နီးတော့နီးပါတယ်ကျွန်တော် like လိုက်တဲ့အခါမှာလည်းသူကစစ်ရဲ့သဘောကြတော့တိုင်းသွားလို့မရဘူးကစတီချာရှင်းသွားတဲ့အခါကျတော့တမနစ်သွားမှာဆယ်လည်းပြတ်သွားတယ်အ
ဲဒီနေ့ကတက်ခိုက်လာနိုင်ခြင်းနဲ့ပတ်သက်တဲ့သတင်းမျိုးကြိုတင်ရထားရလားဆိုတော့ကိုသတင်းတော့တွေအနေနဲ့ရှင်းရှင်းလင်းလင်းမသိခဲ့ရပါဘူးဒေတာတွင်လူလူအနေနဲ့တမတော်အပါအဝင်လုံချုံရေးအဖွဲ့တွေပေါ်ထောက်ခံမှုနဲ့ AA ပေါ်ထောက်ခံမှုဘယ်လိုရှိတယ်ဆိုတဲ့မေးခွန်းနဲ့ပတ်သက်လို့လဲလုံညုံရေးတပ်ဖွဲ့တွေပေါ်လူလူတောက်ခံမှုအခြေအနေကိုအတိအကျဖြေဆိုခဲ့ခြင်းမရှိသလို AA အဖွဲ့ပေါ်ထောက်ခံမှုနဲ့ပတ်သက်လို့လဲရဲမှုချုပ်မြင့်တူကအခုလိုပဲပြောသွားပါဗျ။အတ
ိအကျတော့ကျွန်တော်သုံးသပ်ချင်ပါဘူး။သို့တော်လည်းပဲတိုင်းကများသည်ဟိုအချို့တွေကြတော့လည်းအဲလိုသူဒေသခံတွေဒီထက်ကနေပြီးတော့အရင်လည်းလိုမျိုးသွားတယ်ရှိပါတယ်။ရှိတဲ့အခါကျတော့ဒီတိုင်းနဲ့ဆက်နေပြီးတော့ဆွေမျိုးအတကားလက်ဆွေလည်းရှိမှာပါဒါဆိုသူအပိလို့လည်းကျွန်တော်တို့ပြောလို့မရဘူးဟိုအားနောက်တယ်လည်းပြောတော့သူတို့လည်းပဲဟိုဟိုအပေါ့နီးရတာကြောက်ရတဲ့အာမျိုးဖြစ်တာပေါ့
တမတော်နဲ့အေးအဖွဲအကြားထိတွေ့တိုက်ပွဲတွေကတော့ဇန်နဝါရီလ9ရက်နဲ့6ရက်နေ့တွေမှာညင်နေပြီးတဲ့နောက်9ရက်နေ့ကစပြီးဂျိုကြားဆိုသလိုပြန်ဖြစ်လာတဲ့သတင်းတွေစက်တိုက်လို့ကြားနေရပါတယ်တိုက်ခိုက်ခံရတဲ့ရဲကင်းစခန်းတွေကိုသတင်းမီဒီယာသမားတွေတောင်းရောက်နေတဲ့ဇန်နဝါရီလ9ရက်နေ့မှာပဲနိုင်ငံတကာဆက်ဆံရေးပြည်တွင်းလူညုံရေးကိစ္စရပ်တွေတက်မတော်ကပြစ်ခတ်တိုက်ခိုက်မှုရစရေးကြညာပြီးနောက်ပိုင်းအခြေအနေတွေရခိုင်ပြည်နယ်နဲ့နယ်စပ်လူညုံရေးကိစ္စရပ်စတာတွေကိုနိုင်ငံတော်သမ္မတဦးဝင်းမြင့်ဦးဆောင်ပြီးသမ္မတအိမ်တော်ဧကမ်းမဆောင်မှာကျင်းပတဲ့အကြောင်းသမ္မတရုံးကသတင်းထုတ်ပြန်ပါတယ်အဲ့ဒီအစည်းအဝေးမှာသမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပါအဝင်အစိုးရအဖွဲ့လွှတ်တော်နဲ့တပ်ဖက်ကထိပ်တန်းခေါင်းဆောင်တွေအားလုံးတက်ရောက်ပါတယ်အဲ့ဒီအစည်းအဝေးကျင်းပပြီးညနေပိုင်းမှာနိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးကသတင်းစာရှင်းလင်းပွဲလုပ်ပြီးရခိုင်ပြည်နယ်မှာတပ်မတော်ကစစ်ဆင်ရေးလုပ်ဖို့လိုအပ်ရင်ရဟတ်ရင်အသုံးပြုဖို့သမ္မတကခွင့်ပြုတဲ့အကြောင်းပြောသွားပါတယ်။ခတိလရွာသားကြီးဦးအောင်သိန်းညွန်ကတော့ဒီလိုတိုက်ပွဲတွေနဲ့ပတ်သက်ပြီး
မဖြစ်ရှင်တော့ဘူး။နောက်ဒီလိုမဖြစ်ရှင်တော့ဘူး။ကျွန်တော်လည်းညီညီချင်းချင်းပဲလှုပ်ဆော့ရှင်တယ်လေ
။မြန်မာနိုင်ငံမှာနှစ်ပေါင်းများစွာတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရတပ်ကြားလက်နက်ကင်တိုက်ပွဲအများအပြားဖြစ်ခဲ့ဘူးသလိုတိုက်ပွဲကြီးတွေလည်းရှိထားဘူးတယ်လို့ရခိုင်မျိုးသားပါတီရဲ့ထွေထွေတွင်းရင်းမှုဦးထွန်းအောင်ကျော်ကထောက်ပြပြီးအခုလိုမေးခွန်းထုတ်ပါတယ်
။အဲ့ဒီလိုတိုက်ပွဲကြီးတွေနဲ့တိုက်ကြတဲ့အခါကျွန်တော်တို့လူချင်းနဲ့ရင်းချိုင်းကျွန်တော်တို့ကြားနေတာလက်နက်ကင်တိုက်ပွဲတွေရက်ဆဲသွားပြီလားဘယ်ပြည်နယ်မှာများဒီတိုက်ပွဲတွေဒီလိုတိုက်ခိုက်ကြတဲ့အတွက်အပိတိုင်ရှင်မှုပြီးတော့ညီငယ်ရေးကိုတကယ်တကယ်ဖော်ဆောင်နိုင်တယ်ဆိုတဲ့ဖြစ်ပျက်ပြီးဖြစ်ပြီလားအဲ့တော့ကျွန်တော်တို့ကတော့ဒီလောက်နှစ်ချီလာရအချိန်ကြာကြောင်းတော့ဖြစ်နေတဲ့ကိစ္စပါပဲတခုခုကိုတစ်ဖက်ဖက်ကိုအပြည့်ရှင်မှုမယ်ဆိုတဲ့စကားကဖြစ်နိုင်ရှိမရှိဘူးဘာလို့လက်တွေ့တာကဒီကကျွန်တော်တို့အဖြစ်ပြောနေတယ်အဲ့ဒီအချက်တွေကိုဖြောက်ပြီးတော့ကျွန်တော်တို့ပြောနေတာ
လွတ်လပ်ရင်းနဲ့အတူပေါက်ဖွားလာတဲ့ဒိုင်းသားလက်နက်ကိုင်ပြည်ပခါတွေရဲ့အကြောင်းရင်းကိုရှာပြီးတော့ဖြေရှင်းဖို့လိုတယ်လို့ဦးထွန်းအောင်ကျော်ကထောက်ပြပြီးအခုလိုအကြံပြုပြောဆိုပါတယ
်တကယ်ညီချင်းကိုလူလာရင်ကျွန်တော်တို့နိုင်ငံမှာဖြစ်ရတဲ့အကြောင်းရင်းတိုင်းရင်းသားတွေရဲ့လူအင်စနာတွေဘလူတွေတောင်းဆိုနေကြတယ်ဘလူဖြစ်ချင်ကြတာလေအဲ့ဒါကိုသက်ဆိုင်ရအစိုးရနဲ့တက်မလို့ခါလဲကျွန်တော်တို့တိုင်းရင်းသားညီကိုတို့ရဲ့စည်ရင်းစည်စနာတော့အမှန်နဲ့ခေါ်ယူပြီးတော့ညှိနှိုင်းဆွေးနွေးပြီးတော့စပွဲပေါ်မှာဖြေချာကြမှာပဲကျွန်တော်တို့နိုင်ငံတော်လူချင်းနဲ့ညီကြရင်နဲ့စိတ်ချမ်းသာမှုကိုကျွန်တော်တို့ရနိုင်မယ်
AA အဖွဲ့ဟာအာဆာနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့သမရယုံညွန်ကြားရေးမှူးချုပ်ဦးစော်ထေးကသတင်းစာရှင်းလင်းပွဲတွင်ပြောထားသလို AA ကိုထောက်ခံနေတာတွေရက်တန်းကရက်ဖို့လဲပြောသွားပါတယ်။ဦးစော်ထေးရဲ့အဲ့ဒီပြောဆိုချက်ပေါ် AA အပါအဝင်ရခိုင်တိုင်းဝမ်းတွင်လူပုဂ္ဂိုလ်တွေကဝေဖန်တုံ့ပြန်ထားကြပါတယ်။ဇန်နဝါရီလ6ရက်9ရက်နဲ့10ရက်ရခိုင်ပြည်ခီးစဉ်တွင် VOA ကတွေးဆုံစကားပြောခွင့်ရခဲ့သူအလုံးကလည်း AA အဖွဲ့အပေါ်လူလူရဲ့ထောက်ခံမှုဟာအရင်ကတည်းကရှိထားသလိုဆက်ပြီးတော့လည်းထောက်ခံသွားကြမှာပဲဆိုတာအခိုင်အမာပြောကြပါတယ်။ဒါ့အပြင်အပြုတ်တိုက်မယ်ဆိုတဲ့နေကဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ဘူးလို့လည်းဆိုကြပါတယ်။ဒီစီရေးပြိပခဒီထက်ဆိုးရွားစွာကြီးထောမလာခင်နှစ်ဖက်အကြားညှိနှိုင်းဆက်ဆက်ဆွေးနွေးနိုင်ကြမယ်လို့မျှော်လင့်နေသူတွေလည်းရှိနေကြသေးပါခင်ဗျာ။
ဒီဝေဝိုင်းတော်သားတူဖြစ်တဲ့ကိုကျော်ကျော်သိန်းကိုရိုင်းရခိုင်ဒေသကိုတွားရောက်ပြီးတော့တည်င်းယူစူးစီးတင်ဆက်ပေးထားတာပါရှင်။အခုတော့စနေညတိုက်ရိုက်လေလိုင်းအစီအစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်။ဒေါ်ရရှင်များရှင်။ရခိုင်ပြည်နယ်မှာလက်နက်ကင်ပြည်ပခါတွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပကစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။စီးတင်မာမှုတွေလက်နက်ကင်ပြည်ပခါတွေအထက်ဘယ်သူတွေမှအထူးကတာဝန်ရှိပါသလဲ။နိုင်ငံတော်ကလက်နက်ကင်တိုက်ပွဲတွေကြောင့်ပြည်တွင်းညီညွတ်ရေးအပေါ်ဘယ်လိုရိုက်ခတ်လာနိုင်တယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ညီညွတ်ရေးအတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညလိုက်ရိုက်လေးလိုက်စီစဉ်ကအကျိုးဆိုပါတယ်ရှင
်။စနေညတဲ့လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါတယ်။ဒီကနေ့အတွက်သတင်းလွှာအစီအစဉ်ကတော့ဒီလောက်ပါပဲရှင်။နောက်ထပ်2နာရီအကြာမှာထုတ်လွှင့်မယ့်ည9နာရီအစီအစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြောဇန်တာရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲတွေကျင်းပခဲ့တဲ့2016ခုနှစ်လပိုင်းလောက်တုန်းကသမ္မတလောင်းဒေါ်နယ်ထရန့်ရဲ့မွေးဆက်စည်းဝေးအဖွဲ့ကိုဦးဆောင်ခဲ့သူပေါ်မနာဖော်ဟာစည်းဝေးအဖွဲ့ရဲ့ရွေးကောက်ပွဲဆိုင်ရာချက်လက်တွေကိုရုရှားထောက်လှမ်းရေးနဲ့နှိစက်သူတူထံပေးအပ်ခဲ့တဲ့ကြောင့်မနေ့တုန်းကတရားဥပဒေမှာတင်ပြတဲ့မှတ်တမ်းတွေမှာဖော်ပြပါရယ်သမ္မတရွေးကောက်ပွဲကာလအတွင်းထရန့်ရဲ့စည်းဝေးအဖွဲ့ဟာရုရှားနဲ့ပူးပေါင်းမှုတွေရှိကောင်းရှိနေကြောင်းစွပ်စွဲချက်တွေနဲ့ပတ်သက်တဲ့အချက်လက်တွေထပ်မံထွက်ပေါ်လာပေမဲ့အခုချိန်ထိစွပ်အချက်အလက်တွေဘက်ကတော့ပူးပေါင်းကြံစည်မှုတွေနဲ့အရေးယူတာမျိုးတော့မရှိသေးပါဘူးအမေရိကန်နယ်စပ်လုံခြုံရေးအတွက်ကြိုးပမ်းမှုတွေကိုအားပေးကြောင်းသမ္မတဒေါ်နယ်ထရန့်ရဲ့တိုက်ခိုက်ဒီမိုကရက်ပါတီကကွန်ဂရက်စ်တုတ်တော်ခေါင်းဆောင်တွေမနေ့တုန်းကအသေးသေးပြောကြားလိုက်ကြပေမဲ့အသုံးစိတ်နဲ့လုံခြုံရေးစီစဉ်နေမှာတော့သဘောထားကွက်နေဆဲဖြစ်ပါတယ်ဒီလိုသဘောထားကွက်နေတဲ့အတွက်အစိုးရလုံခြုံရေး၄ပုံတပုံလောက်ကလည်းဒီဇင်ဘာလ22ရက်နေ့ကလေးကရက်ဆိုင်ထားရတာပါတရုတ်နိုင်ငံကိုနှစ်ရက်ကြာသွေးရောက်ပြီးတရုတ်သမ္မတနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝေါဟာဒီနေ့ပဲခီးစဉ်ကိုအဆုံးသတ်လိုက်ပါပြီတန်တမာရေးစီဝါရေးရမြောက်ကိုရီးယားရဲ့အဓိကမှမဖြစ်တဲ့တရုတ်နိုင်ငံကိုမြောက်ကိုရီးယားခေါင်းဆောင်သွားရောက်တာဒါနဲ့ပါဆိုရင်တင်းတင်းမပြေခင်မှာစုစုပေါင်း၄ချိန်ရှိတော့ပါပြီလက်နက်ကံပြုတ်ခတ်တွေကြုံရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေပေါ်မှာအလွန်မင်းစိုးရိမ်ပူပန်တဲ့အကြောင်းနဲ့တင်းမာမှုတွေကိုငင်းချမ်းတဲ့နီးလန်းနဲ့ဖြစ်ရှင်းမှုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်မြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့အေးရခိုင်လက်နက်ကံဖွဲ့တို့ကြားတိုက်ပွဲတွေကြောင်းခမန်းကြီးလူပေါင်း4500လောက်ထွက်ပြေးတင်းရှောင်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလယ်ပိုင်းကအခြေအနေတွေပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့ယာယီဌာနကိုလည်းဖြစ်လူသားချင်းစာနာမှုဆိုင်ရာညီနေဆော်ရေးမှုလည်းဖြစ်တဲ့ကနုအော်စပီကအလွန်မင်းစိုးရိမ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Deer ဖြစ်ပါတယ်။အခုကျွန်မတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူရူကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ VOA ကိုအားပြီးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this is